မြန်မာနိုင်ငံရဲ့ကလေးစစ်သားစုဆောင်မှုတွေဟာဆိုရစစ်တပ်အပြင်လက်နက်ကင်တပ်ဖွဲ့တွေလည်းပါဝင်ပတ်သက်နေတာကြောင့်ကလေးစစ်သားစုဆောင်အသုံးပြုနေမှုရပ်တန့်စေဆောင်ရွက်ချက်တွေမှာလက်နက်ကင်အဖွဲ့အားလုံးပူးပေါင်းပါဝင်ကြဖို့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ရဲ့ကလေးသူငယ်နဲ့လက်နက်ကင်ပြည်ပကဆိုင်ရာအထူးကိုယ်စားလှယ် Miss Laila Zarugui ကမြန်မာနိုင်ငံခီးစဉ်တွင်မှပြောဆိုတိုက်တွန်းလိုက်ပါတယ်အထူးကိုယ်စားလှယ် Miss Laila ရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းသတင်းစာရှင်းလင်းပွဲအတွင်းမှာအဲ့ဒါလိုပြောခဲ့တာပါဒီအကြောင်းပြည်စုံကိုတော့ကိုယ်တိုင်သွားရောက်သတင်းယူထားတဲ့ကိုစီသူကပြောပြပါမယ်ရှင
်ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့စောင့်ကြည့်လေ့လာရေးအစီအစဉ်အရမြန်မာနိုင်ငံရဲ့ကလေးစစ်သားစုဆောင်ခြင်းနဲ့အသုံးပြုခြင်းလုပ်ငန်းတွေကိုအစိုးရစစ်တပ်အပြင်လက်နက်ကင်အဖွဲ့ခုနှစ်ဖွဲ့ကလည်းကျူးလွန်ထားတယ်လို့ဖော်ပြထားတာပါလက်နက်ကင်အဖွဲ့တွေအနေနဲ့တပ်စစ်ရှင်တွေအောက်ကလေးတငယ်တွေကိုတပ်သားအဖြစ်ခေါ်ယူစုဆောင်အသုံးပြုနေမှုတွေကိုရပ်တန့်ရေးစီမံချက် Action Plan မှာပူးပေါင်းပါဝင်ကြဖို့မျှော်လင့်တဲ့အကြောင်းကမ္ဘာကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ရဲ့ကလေးတငယ်နဲ့လက်နက်ကင်ပြည်ပခါဆိုင်ရာအထူးကိုယ်စားလှယ် Miss Laila Zarugui ကပြောဆိုသွားတာပါ
Of course conflict have two parties so engaging with the non-state actors is also important the
ဒီလိုပြည်ပခါတွေဟာနှစ်ဦးနှစ်ဖက်လုံးကြောင့်ဖြစ်ရတာပါအဲ့ဒါကြောင့်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းမှုဟာလည်းအရေးကြီးပါတယ်အားလုံးသိထားတဲ့အတိုင်းပဲတိုင်းဒေသလက်နက်ကင်အဖွဲ့တွေကခုနှစ်ခုဟာကလေးသူငယ်ခွင့်ရေးတွေကိုချိုးဖောက်တဲ့အဖွဲ့အစည်းင်းထဲမှာပါနေပါတယ်။ကျမတို့ဒီကိုရောက်တော့အဲ့ဒီတဲကတချို့နဲ့လည်းတွေ့ပါတယ်။အစိုးရဘက်ကလည်းကျမတို့ရဲ့လောရက်တွေကိုမကန့်ကွက်တာကကောင်းမွန်တဲ့ရလက်ပါ
။ကလေးစစ်သားအဖြစ်စုဆောင်မှုကျူးလွန်ထားတယ်လို့ထုတ်ပြန်ထားတဲ့လက်နက်ကင်တပ်ဖွဲ့တွေကတော့ DGBA, KIA, ကချင်မျိုးသားလူမျိုးရေးတပ်ဖွဲ့ KNLA, ကရင်မျိုးသားလူမျိုးရေးတပ်ဖွဲ့ငင်းချမ်းရေးကောင်စီ KNLA PC, KND တပ်ဖွဲ့ရှမ်းပြည်နယ်တပ်ဖွဲ့တောင်ပိုင်းလို့ခေါ်တဲ့ SSA S တို့အပြင်ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ UWSA တို့လည်းပါဝင်ပါတယ်။မြန်မာဆိုရအနေနဲ့ကလေးစစ်သားစုဆောင်မှုတွေမှာပါဝင်ပတ်သက်သူတွေကိုရာဇဝတ်မှုကျူးလွန်တဲ့ကဲ့သို့အသိပညာပေးအရေးယူနိုင်ဖို့လိုအပ်တဲ့အကြောင်းအထူးကိုယ်စားလှယ်ကခုလိုတိုက်တွန်းပါတယ်
။ Is first of all to make the recruitment of under 18 as a crime.
ကျမပြောချင်တာကဘယ်သူမှဆိုတပ်မတော်ကဖြစ်စေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကဖြစ်စေအသက်16နှစ်အောက်ကလေးသူငယ်တွေကိုတပ်သားအဖြစ်ခေါ်ယူစုဆောင်ခြင်းကကြီးလေးတဲ့ဥပဒေချိုးဖောက်မှုလို့သတ်မှတ်ဖို့လိုအပ်နေပါတယ်။တင်းကျပ်တဲ့ဥပဒေတွေနဲ့ထိရောက်စွာအရေးယူဖို့လိုနေပါတယ်။အသက်ပြည့်မပြည့်စစ်ဆေးမှုတွေကိုလည်းတင်းတင်းကျပ်ကျပ်ဆောင်ရွက်ရပါလိမ့်မယ်။အဲ့ဒါကိုချိုးဖောက်ရင်ကြီးလေးတဲ့ပြစ်ဒဏ်ခံရမယ်လို့လူတွေသိစေဖို့လိုပါတယ်။အသက်မပြည့်ရဲ့ကလေးစစ်သားကိုစုဆောင်တာဟာပါဝင်ပတ်သက်သူတွေကိုတိုင်ရဇဝတ်မှုကျူးလွန်လိုက်တယ်ဆိုတာသိနေဖို့လိုပါတယ်။
မြန်မာဆိုရနဲ့ကမ္ဘာကုလသမဂ္ဂအကြားကလေးတငယ်ခွင့်ရေးများကိုကြီးလေးသောချိုးဖောက်မှုများအားစောင့်ကြည့်လေ့လာရေးနဲ့အစိုးရခံတင်ပြရေးနိုင်ငံအလိုက်အထူးတာဝန်အဖွဲ့ CDFMR တို့အကြား2012ခုနှစ်ကသဘောတူလက်မှတ်ရေးထိုးထားတာပါ။အဲဒီနောက်ပိုင်းအစိုးရစစ်တပ်အနေနဲ့ကလေးတငယ်646ဦးကိုမိဘရက်ထံအပ်နိုင်ခဲ့တာကိုလည်းအသိအမှတ်ပြုကြောင်းထူးကိုယ်စားလှယ် Miss Laila ကပြောပါရယ်။အခြားလက်နက်ကိုင်တပ်ဖွဲ့တွေရဲ့ကလေးစစ်သားစုဆောင်မှုတွေကိုသိရှိထားပေမဲ့အတိအကျသိရဖို့တော့တွဲဆုံဆွေးနွေးသွားမယ်လို့ထူးကိုယ်စားလှယ်ကပြောပါရယ်။
We knew that they have children. We cannot assess the number because to assess the number.
ကျမတို့ကဒီလက်နက်ကင်အဖွဲ့အစည်းတွေမှာကလေးသူငယ်တွေကိုခေါ်ယူစုဆောင်ထားတဲ့အကြောင်းတော့သိထားပါတယ်။ဘယ်နှယောက်ရှိတယ်ဆိုတဲ့စာရင်းကိုတော့ကျမတို့မသိရပါဘူး။ဘာဖြစ်လို့လဲဆိုတော့ဒါကသူတို့ပြမရမဲ့သူတို့ရဲ့စာရင်းမှာသူတို့ကိုယ်တိုင်စာရင်းပြမှာပဲဒါကတော့ကလေးစစ်သားဒါကတော့အသက်ပြည့်စစ်သားဆိုပြီးတိတိကျကျထောက်ပြနိုင်မှာပါအခုကတော့ပြည်သူလူထုရဲ့တိကျတဲ့သတင်းပေးချက်တွေနဲ့ဒီတက်တွေထဲမှာကလေးစစ်သားတွေရှိနေတာပါလို့တထစ်ချပြောနိုင်တာပ
ါမြန်မာဆိုရတောင်ဝင်ရှိသူတွေရဲ့ဖိတ်ကြားချက်နဲ့ရောက်ရှိနေတဲ့အထူးကိုယ်စားလှယ်ဟာ2012ခုနှစ်မှာသဘောတူညီလက်မှတ်ရေးထိုးခဲ့တဲ့ကလေးစစ်သားစုဆောင်ခြင်းဆိုင်ရာသဘောတူညီချက်အကောင့်ထဲဖုံးမှုကိုလေ့လာဖို့အတွက်9ရက်တာခီးရောက်ရှိနေတာဖြစ်ပါတယ်သူကိုယ်စားလှယ်ဟာရန်ကုန်နဲ့နေပြီးတော့မှအစိုးရတာဝန်ရှိသူတချို့နဲ့တွေ့ဆုံခဲ့ပြီးတော့မန္တလေးမြို့ကိုသွားရောက်ခဲ့တဲ့အပြင်ကချင်ပြည်နယ်မြကြီးသားမြို့ကိုသွားရောက်ပြီးကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒါ့အပြင်ကရင်လူမျိုးရေးတပ်ဖွဲ့ KNLA အပါအဝင်ခြားအဖွဲ့အချို့နဲ့လည်းခီးစဉ်ဆုံးမသက်ခင်တွေ့ဆုံသွားဖို့ရှိတယ်လို့သူကိုယ်စားလှယ်ကပြောပါရခင်ဗျာ။